ပဋိပက္ခရင်းနဲ့အကြမ်းဖက်မှုတွေကြောင့်ပြည်ရင်းအိုးအိမ်ပြောင်းရွှေ့အခြေချနေထိုင်ရသူကလေးငယ်ဦးရေတိုးလာမှုဟာဘယ်တော့ကနေမှမတူပဲအမြင့်ဆုံးအနေထားရောက်လာနေပြီးခန့်မှန်းချေကလေးငယ်16သန်းလောက်ဟာစောင့်ရှောက်မှုနဲ့အကာအကွယ်ကောင်းကောင်းမရဘဲဖြစ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Syria, Congo နဲ့ Yemen နိုင်ငံတွေမှာသူတို့နိုင်ငံတွင်ကလေးငယ်စုစုပေါင်း3ပုံတစ်ပုံဟာ IDP တွေဖြစ်နေကြတယ်လို့Colombia, Afghanistan, Somalia, Nigeria နဲ့ Sudan နိုင်ငံတွေအပါအဝင်နိုင်ငံအတော်များများမှလည်းနေဆက်ဒေသတွေမှာကလေးငယ်ပေါင်းတသန်းကျော်ဟာအိုးအိမ်ပြောင်းရွှေ့နေထိုင်ကြရတယ်လို့ပြောပါတယ်။ဒီကလေးတွေအတွက်ပညာရေးနဲ့ကျန်းမာရေးအပါအဝင်အခြေခံလိုအပ်ချက်တွေအရေးတကြီးလိုအပ်နေတယ်လို့ UNICEF ပြောခွင့်ရ Marexi Magaro က VOA ကိုပြောပါတယ
်။ They're being uprooted and taken out of their familiar surroundings.
သူတို့မိသားစုအတိုင်းဝဲအောင်မှာမနေရတဲ့အတွက်ကျုံလာရနိုင်တဲ့အန္တရာယ်ကအမျိုးမျိုးရှိနေတယ်လို့ပြောပါတယ်။ဒီအန္တရာယ်တွေထဲမှာအကျဉ်းဖက်မှုခံရတာ၊ချင်းချောက်ဆော်ကားမှုတွေ၊လုံအောင်အမျက်ထုတ်မှုတွေအပြင်လူမှောင်ခိုကူးမှုပါခံနိုင်ရခြင်းရှိတယ်လို့လည်းပြောပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်လိုရောဂါအန္တရာယ်နဲ့လည်းကျုံရနိုင်ကြောင်းနဲ့အခုဒီကာယရောဂါဆိုဖြစ်ပွားလာတာဟာကလေးငယ်တွေအိုးအိမ်ရွှေ့ပြောင်းအခြေချမှုနှုံထူးထူးခြားခြားတိုးလာစေတယ်လို့လည်းပြောပါတယ်။ဒါကြောင့် IDP ဘဝရောက်နေရတဲ့ကလေးငယ်တွေနဲ့သူတို့ရဲ့မိသားစုတွေအတွက်ကူညီကာဝယ်ပေးဖို့နဲ့အရေးတကြီးလိုအပ်တာတွေလုပ်ပေးရတဲ့အတွက်အစိုးရရဲ့အရက်ဖက်နဲ့ပုဂ္ဂလိကဖွဲ့စည်းတွေညီညီညွတ်ညွတ်ခိုင်ခိုင်မာမာလှုပ်ဆောင်ကြဖို့ UNICEF ကဖန်ကြားလိုက်ပါတယ်။